This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပေတို့ကနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့မေလ12ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီရေးသတင်းကောင်းထုတ်ချက်ကိုမျိုးဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ခမရ598စက္ကန်းသိန်းတိုက်ပွဲအတွင်းစစ်တုံးပန်း73ဦးဖမ်းဆီးရမိတရင်မှုအပါဝင်90ဦးခန့်စက္ကန်းဆုံးခွာထွက်ပြေးတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းရွှေကျင်မြို့နယ်ညောင်ချီထောက်ကျေးရွာကစစ်ကောင်စီရဲ့ခမရ598တရင်ဌာနချုပ်စက္ကန်းသိန်းတိုက်ပွဲမှာစစ်တုံးပန်း73ဦးဖမ်းဆီးရမိခဲ့ပြီးတော့စစ်ကောင်စီတရင်မှုအပါဝင်90ဦးကျော်စက္ကန်းဆုံးခွာထွက်ပြေးသွားတယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ခမရ598တရင်ဌာနချုပ်ကမေလ10ရက်နေ့ကပြည်သူ့ကာကွယ်ရေးတပ်မတော် PDF တောင်ပိုင်းအမှတ်၁စစ်စင်ရေးနေမြေနဲ့အမှတ်၂စစ်စင်ရေးနေမြေ KNU KNLA တပ်မဟာ3တို့ကပူးပေါင်းတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်ရုပ်အလောင်း30ကိုတွေ့ရှိခဲ့ရပြီးတော့စစ်တုံးပန်း6ဦးမိသားစုဝင်9ဦးကိုဖမ်းဆီးထိန်းသိမ်းရမိခဲ့ကတရင်မှုအပါအဝင်အများရှိများနဲ့တပ်သား50ခန့်စက္ကန်းဆုံးခွာထွက်ပြေးသွားတယ်လို့ဆိုပါတယ်ဒါအပြင် 0.5 စက်တနံ85နောက်ပွင့် 81 မမ 60 မမလက်နက်ကြီးများအပါအဝင်လက်နက်မျိုးစုံ83လက်ဂျမ်မာဆက်3လုံးနဲ့ခဲယမ်းများကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်စစ်စင်ရေးအတွင်းပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းအထူးစစ်စင်ရေးတပ်ဖွဲ့ SOF အထူးလှုပ်ရှားဗျူဟာအမှတ်၁စစ်စင်ရေးနယ်မြေဗျူဟာ29မှငကဖြူတရင်တောင်ညိုတရင်ခွန်835တရင်ခွန်831တရင်ဒေါနာတရင်စောက်တန်းအေးခဲတရင် SOG တရင်ရန်ကုန်တိုင်းအထူးချီမှုံရေးတပ်ဖွဲ့ရောင်နီဒရုန်းအထူးတပ်ဖွဲ့ Cloud Wing ဒရုန်းအထူးတပ်ဖွဲ့ရန်ကုန်တိုင်းပကဖတိုက်ခိုက်ရေးအဖွဲ့များမုံပကဖတိုက်ခိုက်ရေးအဖွဲ့များအမှတ်၁စစ်စင်ရေးနယ်မြေဗျူဟာ20မှ3034တရင်5131တရင်ရန်ကုန်ဗျူဟာစစ်ကြောင်းပဲခူးတိုင်းပကဖတိုက်ခိုက်ရေးအဖွဲ့များ LDF တပ်ဖွဲ့များဖြစ်ကြတဲ့ KRF, UDF, Rocket နဲ့ Drone တပ်ဖွဲ့များပူးပေါင်းပါဝင်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ3တရင်29နဲ့ Drone အဖွဲ့များလည်းလက်တွဲတိုက်ပွဲဝင်ခဲ့ကြတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီရေးမျိုးနယ်မှာစစ်ကောင်စီစစ်ကြောင်းကိုကြားပြတ်တိုက်ခိုက်ခဲ့ရာအရာရှိအပါဝင်၄ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မုံပြင်းနယ်ရေးမျိုးနယ်မှာနေမြေရှင်းလင်းဖို့လာတဲ့စစ်ကောင်စီပူးပေါင်းစစ်ကြောင်းကိုကြားပြတ်တိုက်ခိုက်ခဲ့ရာစစ်ဗိုလ်တအုပ်အပါဝင်၄ဦးသေဆုံးခဲ့တယ်လို့ဒေါနာတယင်းထံမှသိရပါတယ်။မေလ10ရက်နေ့မနက်10:00ခန်းကလမိုင်းမြို့အမတ319တယင်းမှဘူကြီးရေးမင်းထုတ်အဖွဲ့ခလာရ136တယင်းမှဒုအရာခံဘူနေမျိုးထိုက်အဖွဲ့နဲ့ခမရ988တယင်းမှဘူကြီးမျိုးမင်းဦးအဖွဲ့အင်အား80ကျော်ကိုကရိုးစိတ်နဲ့ကားစိတ်ကြေးရွာကြားကော့ချကြေးရွာအနီးမှာကြားပြတ်တိုက်ခိုက်ခဲ့တာဖြစ်ပါသည်အဆိုပါစစ်ကောင်စီစစ်ကြောင်းဟာလမိုင်းမျိုးပတ်မှာကရိုးစိတ်ရွာကိုကားများဖြင့်ရောက်ရှိလာပြီးတော့ကားစိတ်ကြေးရွာကိုလှေဖြစ်ကူးစင်မှာတော်လန်ရေးပူးပေါင်းတပ်ဖွဲ့ကကြားပြတ်တိုက်ခိုက်ခဲ့တာလို့ဆိုပါသည်တိုက်ခိုက်မှုအတွင်စစ်ကောင်စီတပ်ဖက်က6ဦးထိခိုက်ဒဏ်ရာရရှိခဲ့ကခလာရ136တပ်ရင်းကဒုတိယအရာခံဘူတအူးဟာလမိုင်းစေးရုံမှာတေဆောင်သွားစဉ်တေဆုံသွားခဲ့ပြီးတော့နောက်ထပ်3ဦးဟာစေးကူးသားမှုခံယူနေရင်းထပ်မံတေဆုံသွားခဲ့တယ်လို့သိရပါတယ်အဆိုပါတိုက်ခိုက်မှုများကိုပြည်သူ့ကာကွယ်ရေးတပ်မတော်ဗျူဟာ33ဒေါနာတက်ရင်ကခြေမှုန်းရေးတက်ခွင်းနဲ့ KNLA တက်ရင်29လက်အောက်ရှိတပင်ရွှေတီအဖွဲ့တို့ပါဝင်တဲ့ပူးပေါင်းစစ်ကြောင်းကကြားပြတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ ဆက်လက်ပြီးဝက်လက်မြူနေကကြေးရွာ၃ခုကိုစစ်ကောင်စီဘုံကျဲတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းရွှေဘိုခရိုင်ဝက်လက်မြူနေတဲ့ကကြေးရွာ၃ရွာကိုစစ်ကောင်စီတပ်ကအကြောင်းမဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။မေလ၁၇ရက်နေ့မှာဝက်လက်မြူနေရွှေပန်းကုန်းကြေးရွာကိုစစ်ကောင်စီကဂျက်ဖိုက်တာတစ်စီးဖြင့်ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ရာအရသာပြည်သူထိခိုက်မှုရှိခဲ့ပါတယ်။အလားတူနေ့လယ်၁၇နာရီခန့်မှာလည်းမဲတော်ကုန်းကြေးရွာဖုန်ကြီးချောင်းကိုတရက်ဦးမှတက်လာတဲ့ဂျက်ဖိုက်တာတစ်စီးနဲ့ပေါင်၃၀၀ဘုံသီးနှလုံးကျဲချတိုက်ခိုက်ခဲ့ရာပြည်သူ၄ဦးဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ဒါအပြင်မနက်၇နာရီခွဲခန့်မှာလည်းတိစိန်ကြေးရွာကိုတရက်ဦးမှတက်လာတဲ့ဂျက်ဖိုက်တာတစ်စီးဖြင့်ပေါင၃၀၀ဘုံသီးတစ်လုံးကျဲချခဲ့ရာအရသာပြည်သူများထိခိုက်မှုရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလပီဘီလင်းမှာစစ်ကောင်စီလက်နက်ကြီးကြောင်းအမျိုးသမီးတအူးသိဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မုံပြင်းနယ်ဘီလင်းမြို့နယ်ကရဝေးစိတ်ကြီးရွာမှာစစ်ကောင်စီတပ်ကပြစ်ခတ်ခဲ့တဲ့120မမလက်နက်ကြီးကြောင်းအမျိုးသမီးတအူးသိဆုံးခဲ့တယ်လို့လကုံးအိမ်စာစင်ကဖော်ပြထားပါတယ်။မေလ10ရက်နေ့ညနေ4နာရီလောက်မှာစစ်ကောင်စီရဲ့တပ်မ44ကနေ120မမလက်နက်ကြီးနဲ့ကရဝေးစိတ်ကြီးရွာတွေကိုပြစ်ခတ်ခဲ့ရာတောင်ထန်းဥယျင်ခြံတွေထဲကြားရောက်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်။လက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်အသက်66နှစ်အရွယ်ဒေါခင်အေးဆိုသူလက်နက်ကြီးအစထိမှန်ကတေဆုံးသွားခဲ့တယ်လို့သိရပါတယ်။ဒါအပြင်ကြိုက်ထုံမြို့နယ်ဝင်းကန်ကြီးရွာတွေကိုမေလ10ရက်နေ့ညနေပိုင်းမှာပဲဝိုင်းထွဲလေရင်နဲ့စစ်ကောင်စီကဘုံငါလုံးကျဲချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအပြစ်ရက်တိုးထားတဲ့စစ်ကောင်စီကနောင်ချုံမြို့နယ်မှာလေကြောင်း drone လက်နက်ကြီးများဖြင့်ဆက်လက်တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စစ်ကောင်စီကမေလ6ရက်နေ့ကနေ31ရက်နေ့အထိအပြစ်ခတ်ရက်စဲရေးတပ်တန်းထတ်တိုးထားပြီးမှတအောင်းတက် TNL ထိန်းချုပ်ရာနောင်ချုံမြို့နယ်ကိုမြေပြင်ထိုးစစ်အပြင်လက်နက်ကြီး drone နဲ့လေကြောင်းများအသုံးပြုကနေ့စဉ်တိုက်ခိုက်နေတယ်လို့ TNL ကထုတ်ပြန်ထားပါတယ်။မေလ10ရက်နေ့မနက်6နာရီမိနစ်50ခန့်မှာစစ်ကောင်စီက TNL တပ်တွေရှိရာတရက်ချူရွာအနီးတစ်ဝိုက်ကိုထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားခဲ့ပြီးတော့ညနေ၄နာရီမိနစ်50အချိန်မှာလဲရာပြင်ကြီးရွာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်နဲ့ TNL တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ဒါအပြင်နောင်ချုံမြို့ဘူဒါရက်ကွက်ဆမဆေရွာနဲ့အုံမတိရွာတို့ကိုစစ်ကောင်စီကဂျက်ဖိုက်တာဖြင့်ညနေ၄နာရီ5မိနစ်ခန့်မှာဘုံခုနှလုံးကျဲချခဲ့ရာနေအိမ်၃လုံးနဲ့ကားတစ်စီးဘုံစားထိမှန်ပျက်စီးခဲ့ပါတယ်။အလားတူတဲခေါ်ရွာမှာစစ်ကောင်စီတပ်ကမနက်9နာရီ32မိနစ်မှာအုံမတိကြီးရွာကိုဒရုန်းဖြင့်ဘုံကူလုံးအစိမ့်ငွေဘုံ၃လုံးကျဲချခဲ့ကမမှန်သောရွာကိုလည်းလက်နက်ကြီးဖြင့်14ချိန် drone ဖြင့်ဘုံ18လုံးပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အလားတူမိုးကုံမြို့နယ်နဲ့ဆက်ဆက်နေတဲ့တပိတ်ချင်းမြို့နယ်မှာလည်းညနေ 3:17 မိနစ်ခန့်မှာ9မိုင်ကူဂျက်ဖိုက်တာဖြင့်2ချိန်လာရောက်ပစ်ခတ်တိုက်ခိုက်ခဲ့သေးတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဆလင်းမြို့နယ်မှာစစ်ကောင်စီကမိရှုဖျက်ဆီးခဲ့တဲ့ကြေးရွာနှစ်ရွာအတွက်ပကဖမှတွားရောက်ကူညီထောက်ပံ့ပေးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းဆလင်းမြို့နယ်မှာမက်လာအတွင်စစ်ကောင်စီတပ်ကစစ်ကြောင်းထိုးဝင်ရောက်ရင်းမိရှုဖျက်ဆီးခဲ့တဲ့ကြေးရွာနှစ်ရွာကမိဘတဲ့စစ်ဆောင်ပြည်သူတွေကိုတွားရောက်ကူညီထောက်ပံ့ပေးရခဲ့တယ်လို့ဆလင်းပကဖကထုတ်ပြန်ထားပါတယ်။တိုက်ပွဲအတွင်အထိနာခဲ့တဲ့စစ်ကောင်စီတပ်ကမိရှုဖျက်ဆီးခဲ့တာကြောင့်အဆိုပါကြေးရွာနှစ်ရွာမှာအရသာပြည်သူနေအိမ်158လုံးထိဖျက်ဆီးဆုံးရှုံးခဲ့ရတယ်လို့သိရပါတယ်။အဆိုပါမိဘတဲ့စစ်ဘေးရှောင်ပြည်သူတွေအတွက်အိမ်တော်စုတစုလင်စံ၄ပြီနှုံးဖြစ်စံအိမ်၂၉လုံးကန်းကိုဆက်လင်းပကဖတာဝန်ခံအသီးသီးနဲ့ရဲဘော်များကကိုတိုင်းသွားရောက်ကူညီထောက်ပံ့ခဲ့ကစိတ်သက်ခွန်အားပေးစကားများပြောကြားပေးခဲ့တယ်လို့ဆိုပါတယ်။စစ်ဘေးရှောင်များအနေနဲ့တောက်သုံးရီပြဿနာများ၊ကျန်းမာရေးအကူအညီလိုအပ်မှုများ၊ရိတ်ခါနဲ့ချင်းတောင်စတဲ့လိုအပ်ချက်များရှိနေတဲ့အတွက်ဆက်သွယ်ကူညီပေးကြဖို့ကိုဆက်လင်းပကဖကမေတ္တာရက်ခံထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရှယ်တို့ကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်လို့ပြီးမှာတော့ပြည်တွင်းသတင်းတွေကိုမင်းယူမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်ဂျာကာလာဒေသနာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီနှင့်ရန်ကုန်တိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များအစည်းအဝေးကျင်းပပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်မြို့သားညီညွတ်ရေးအစိုးရဂျာကာလာဒေသနာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီနှင့်ရန်ကုန်တိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွေ့ဆုံဆွေးနွေးပွဲအစည်းအဝေး9မြင်းဆောင်2025ကိုမေလ17ရက်မနက်10နာရီအချိန်တွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေး၌ ဂျာကာလာဒေသနာရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘူကော်မတီအတွင်းရေးမှူးအဖွဲ့ဝင်တရားရေးဝန်ကြီးဌာနညွှန်ကြားရေးမှူးမှအဖွဲ့မှစကားပြောကြားခဲ့ကြောင်းသတင်းရရှိပါသည်။ထို့နောက်ပညာရေးဝန်ကြီးဌာနမှလက်ညွှန်ချက်များကိုရှင်းလင်းပြောကြားခဲ့ပြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များမှအုပ်ချုပ်ရေးဆိုင်ရာပေါင်းစပ်လုပ်ငန်းများနှင့်ပတ်သက်၍သိရှိလိုသည့်များကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနအသီးသီးဤတာဝန်ရှိသူများမှပြန်လည်ဖြေကြားခဲ့တယ်လို့ဖော်ပြထားပါသည်။အဆိုပါတွေ့ဆုံပွဲသို့အမြဲတမ်းတွင်းဝင်များဒုတိယအတွင်းဝင်များတွဲဘက်အတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများနှင့်ရန်ကုန်တိုင်းမှမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးအစည်းအဝေးကိုနေ့လယ်12နာရီချိန်တွင်ရပ်နားခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်မိကောင်ပေါ့အွေ PDF တက်မတော်ဤအနာဂတ်အတွက်ပြည်သူလူထု၏ထိန်းချုပ်မှုအရေးပါကြောင်းဒေါက်တာစိုးသူရဇော်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံ၏တော်လန်ရေးတွင်အဓိကကျသောပြည်သူ့ကာကွယ်တက်မတော် PDF သည်လက်ရှိတွင်အပြိုဘော်လူပြိုဘော်ဝင်စားမိကောင်ပေါ့အွေတို့ရောက်ရှိနေကာဤအဆင့်သည်ရုပ်ပိုင်းဆိုင်ရာနှင့်စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုအတွက်အရေးကြီးသောအချိန်ကာလဖြစ်ပြီးတင့်တင့်သောပြုစုပျိုးထောင်မှုနှင့်စနစ်တကျထိန်းချုပ်မှုများလိုအပ်နေကြောင်းဒေါက်တာစိုးသူရဇော်မှမေလ17ရက်နေ့လူမှုကွန်ရက်မှာပြောကြားထားပါတယ်။ကျွန်တော်တို့ရဲ့ PDF တက်မတော်ဟာဆိုရင်လေယခုကာလသည်မိကောင်ပေါက်အရွယ်ကိုဖျက်ဆီးနေရတာဖြစ်ပါတယ်။တိုက်ပွဲအတွေ့အကြုံမရှိ၊စစ်ပညာမတက်၊လက်နက်ခဲယံမရှိ၊ဗန်နာငွေကြေးနှက်ထီဆိုတဲ့ PDF ပေါက်ဆလေးတွေလည်းမဟုတ်တော့သလို institution ကောင်းကောင်းနဲ့စနစ်တကျလက်ပတ်ပြီးလက်ယုံရည်နှလုံးရည်နဲ့အဖက်ဖက်ကပြည့်စုံတဲ့တက်မတော်ကြီးတစ်ရက်လည်းမဟုတ်ပြန်ပေဘူး။တစစ်လက်နက်ပစ္စည်းဆိုင်ရာမှာရှိတော့ရှိပေမဲ့ပြည်စုံတဲ့အခြေအနေမဟုတ်ဘူးနှင့်နည်းမြေပိုင်ဆိုးမှုဆိုရင်လည်းရခင်ကထက်အထိုင်လျောက်ပုံမလာပေမဲ့ရန်သူကိုအကုန်အစင်ရှင်းထုတ်နိုင်တဲ့ PDF လွတ်မြောက်ဒေတာတွေကတော့လက်ချိုးရေလို့ရအောင်နည်းနေသေးပြန်တယ်3ဗန်နာငွေကြေးပိုင်းဆိုင်ရာမှာလည်းအခွန်အတုပ်တွေရသင့်သလောက်ရပေမဲ့တော်လန်ရေးကိုကြီးစွာသောအထောက်ပံ့မဖြစ်စေဘဲငွေကောင်းကွဲနေတယ်လို့ဆိုထားပါတယ်စိတ်ပိုင်းဆိုင်ရာတွင်လည်း PDF တပ်ဖွဲ့များသည်စီးလုံးညင်ညွတ်သောအမိန်ပေးကိုကဲမှုရန်ရာတစ်ခုတိဆောက်ရန်လိုအပ်နေသလိုအချို့သောတပ်ဖွဲ့များနှင့်ခေါင်းဆောင်များတွင်တော်လန်ရေးထက်ကိုကျိုးစည်းဝါးကိုဦးစားပေးလာမှုအကျင့်ပြတ်ခြားစားမှုများနှင့်ယာရုအာနာကိုမမောလာမှုများပေါ်ပေါက်လာနေကာတပ်ဆိုင်ရာတာဝန်ရှိသူများကစနစ်တကျထိန်းချုပ်ပြီးလမ်းကြောင်းမှန်သို့ဦးတည်ရန်လိုအပ်တယ်လို့ဆိုပါတယ်အဲ့ဒီလိုမဟုတ်ဘဲအပြန်သင်္ကာစမိကောင်ပေါက်အရွယ် PDF တက်မတော်ကြီးကိုစနစ်တကျမထိန်းချောင်းမအုပ်စည်းနိုင်ရင်တော့အကျင့်ပြတ်ခြားစားမှုတွေနဲ့အတူကိုကျိုးစည်းပွားကိုအလေးမြတ်ပြုလွတ်တဲ့စစ်ဗျင်တွေနဲ့၎င်းတို့ရဲ့ကပိုက်ဆောင်တက်တွေဖြစ်လာပါလိမ့်မယ်လို့យေတာထားပါတယ်မိကောင်ပေါက်အရွယ်ကိုစနစ်တကျမထိန်းချောင်းနိုင်ပါက PDF တက်ဖွဲ့များသည်အကျင့်ပြတ်ခြားစားမှုနှင့်ကိုကျိုးရှာမှုများဖြင့်ဇော်ကန့်လန့်တက်ဖွဲ့များအဖြစ်ပြောင်းလဲသွားနိုင်တာကြောင့်တက်ဆိုင်ရာတာဝန်ရှိသူတွေနဲ့အတူပြည်သူလူထုကပြုစုပျိုးထောင်ကြပါထိန်းချောင်းတင်မဲ့ကြပါလို့တိုက်တွန်းထားပါရခင်ဗျာဆလဘီမင်းပြမြို့နယ်တွင်တန်ငယ်မရင်းတက်ဖြတ်မှုအတွက်အပြစ်ပေးရင်ရခိုင်အရက်ဖက်အဖွဲ့များတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်မင်းပြမြို့နယ်ဖားပြူကျေးရွာတွင်2025ခုနှစ်မေလအတွင်းအသက်9နှစ်အရွယ်မိန်းကလေးငယ်တဦးအားအဓမ္မပြုကျင့်တက်ဖြတ်ခံရမှုနှင့်ပတ်သက်ပြီးဒေသခံအရက်ဖက်အဖွဲ့အစည်းများကတရခန်အားဥပဒေအရအစိုးဆုံးပြစ်ဒဏ်ချမှတ်ရေးအာရခပြည်သူတော်လှန်ရေးအစိုးရထံတောင်းဆိုလိုက်ပါတယ်တောင်းဆိုချက်တွင်၁ဖားပြိုရွာတက်ငင်မရိမှုလူတက်မှုနှင့်ပတ်သက်၍စစ်စစ်ဆက်ဆက်ဗတ်မလိုက်ဘဲအချိန်နှင့်တပြေးညီစုံစမ်းစစ်ဆေးမှုပြုလုပ်ပြီးပြစ်မှုကျူးလွန်သူကိုဖော်ထုတ်ကာပြစ်မှုရှော့ပေါ့လွတ်ငင်းခွင့်မရှိဘဲဥပဒေအောက်တွင်အကြီးမားဆုံးပြစ်ဒဏ်များဖြင့်အရေးယူပေးရန်နှင့်ကျူးလွန်ခံရသူနှင့်၎င်း၏ကြံရစ်ခဲ့သောမိသားစုဝင်များအတွက်လူမှုတရားမျှတမှုရရှိရေးကိုအာမခံလျက်စီရင်ချက်ချမှတ်ပေးရန်3အာရခဒေသနှင့်မြို့သမီးများနှင့်ကလေးသူငယ်များအပေါ်အကြမ်းဖက်မှုများကျူးလွန်ခြင်းများနောက်နောက်မဖြစ်ပွားရအောင်ထိရောက်စွာကာကွယ်တားဆီးပေးသည့်လုပ်ငန်းစဉ်များချမှတ်ပေးရန်တို့ပါဝင်ပါသည်ယခုဖြစ်ရက်နှင့်ပတ်သက်၍အာရခတပ်တော် AA ကတန်တရားရှိသူအမျိုးသားတဦးကိုဖမ်းဆီးစစ်ဆေးနေပြီးဒေသခံများနှင့်အရက်ဖက်အဖွဲ့များကတရားမျှတမှုရရှိရေးအတွက်အလင်းမြန်ဆောင်ရွက်ပေးရန်တိုက်တွန်းထားပါသည်ခင်ဗျာဆလဘီ Mother's Day တွင်တန်းငယ်ကိုထိန်လင်းမှမိခင်တော်အောင်ဆန်းစုကြည်အတွက်နှင်းစီပင်စိုက်ပျိုးတဲ့သတင်းကိုတင်ပြပေးပါမယ် Mother's Day အထိမ့်မှတ်အဖြစ်မိခင်ဖြစ်သူတော်အောင်ဆန်းစုကြည်အတွက်တန်းငယ်ကိုထိန်လင်းကနှင်းစီပင်တပင်စိုက်ပျိုးကာဂုဏ်ပြုခဲ့ပါတယ်မတရားဖန်ဆီးခံထားရတော့လဲတော်အောင်ဆန်းစုကြည်ဤခွန်အားအလှတရားနှင့်မပြတ်သောမေတ္တာတရားတို့ကိုဂုဏ်ပြုသောအနေဖြင့်ဤနှင်းစီပင်ကိုရည်စူးစိုက်ပျိုးခဲ့ခြင်းဖြစ်ပါတယ်သူမဤစိတ်ဓာတ်နှင့်လမ်းညွှန်မှုတို့သည်ပန်းတိုင်းတွင်ရှိနေပြီးဆက်လက်လှုံ့ဆော်ပေးနေကြောင်းဒီနှင်းစီဟာမိမိအတွက်ပါ Happy Mother's Day မိမိလို့ရေးသားထားပါတယ်ခင်ဗျာ။ယ ခုနောက်ဆုံးသတင်းအနေဖြင့်ဆန်ဖရန်စစ္စကိုတွင်တရုတ်ကောင်စစ်ဝင်ရောက်ရှိမြန်မာအချုပ်အခြာကာကွယ်ရေးဆန္ဒပြပွဲပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ရှိတရုတ်ကောင်စစ်ဝင်ရောက်ရှိတွင် Free Burma Action Committee Northern California FBAC ဦးဆောင်မှုဖြင့် China Get Out of Our Country Burma ခေါင်းစဉ်ဖြင့်155ကြိမ်မြောက်စင်စက်မပြတ်လူထုတပိတ်တိုက်ပွဲကို2025ခုနှစ်မေလ10ရက်ကပြုလုပ်ခဲ့တယ်လို့သတင်းရရှိပါတယ်။ဆန္ဒပြပွဲတွင် FBAC နှင့်ပြည်ပຫນွေဦးတော်လိုင်းအင်အားစုများကတရုတ်ကွန်မြူနစ်အစိုးရ၏မြမအချုပ်အခြာအားထိပါလာသည့်လုပ်ရပ်များကိုပြင်းပြင်းထန်ထန်ကန့်ကွက်ပြီး၎င်းတို့၏ကိုလိုနီနယ်ချဲ့ဝါဒနှင့်လက်သစ်စီးပွားရေးဖိနှိပ်မှုများကိုထောက်ပြဝေဖန်ခဲ့ကြသည့်အပြင်တရုတ်အစိုးရနှင့်ပတ်သက်သောသဘောထားထုတ်ပြန်ချက်များကိုဖတ်ကြားခဲ့ကြပါတယ်။ဆန္ဒပြပွဲသို့တက်ရောက်လာသည့်မြမပြည်သူများကတရုတ်အစိုးရ၏မြန်မာနိုင်ငံအတွင်းစီးပွားရေးတက်ရောက်မှုနှင့်နိုင်ငံရေးဝင်ရောက်ဆွတ်ဖက်မှုများကိုဆက်လက်ဆန့်ကျင်သွားမည်ဖြစ်ကြောင်းကြွေးကြော်ခဲ့ကြပါရခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ။
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီး PDF Insight ဆောင်းပါးတစ်ပုဒ်ဖြစ်တဲ့နေပြည်တော်ပြတ်သုံးခြင်းလို့အမည်ရတဲ့ဆောင်းပါးကိုရဲမှန်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
။နေပြည်တော်ပြတ်သုံးခြင်း။ချမ်ပတ်ခေါင်းဆောင်မင်းအောင်လိုက်ရုံးဆိုင်တဲ့နေပြည်တော်ဟာပြတ်သုံးခြင်းနှခမ်းဝကိုရောက်နေပြီဖြစ်ပါတယ်။ဆေးဆုရဲ့အုတ်ချုပ်ရေးဗဟိုးနဲ့စည်ရဲပို့ချက်ဖြစ်တဲ့နေပြည်တော်ဟာဒီတို့ကဝေးတက်မတော်နဲ့ပကပအခွင့်အရေးတပိပိနဲ့ဝန်းရံလာမှုကိုခံလာရပြီဖြစ်ပါတယ
်။အာနာသိန်းက၄နှစ်ပြည့်နေရောက်၄နှစ်သားချင်းနေဆိုမအေလိုတွေဖြုတ်ဘာသာလဲမန်လေးလားကွာ။ဟုတ်ဆိုင်ဆိုင်ဘာလို့
လဲ။ဘာလို့လဲ။
ဘိုးကြီးသားတွေကွာလဲစ
ီအဲ့လိုနောက်ခံမှာစကိုင်းငလင်ကြောင့်နေပြည်တော်မှာရှိတဲ့စစ်တပ်ရဲ့ရုပ်ပိုင်းအဆောက်အုံတွေများစွာပျက်စီးသွားတယ်လို့စိတ်တိုက်ပိုင်းအရာလဲရိုင်းနေသွားပါတယ်
ဒါနေပြည်တော်ရဲ့လက်ရှိအခြေအနေပါရှင်ကြည့်လိုက်ပါဒီမှာအကုန်လုံးအမှပြိုးနေကုန်တာအမှဒီထဲကိုပဲ
ဗေဒင်နဲ့ရေဒီယာတွေကိုအယုံကြည်ကြီးတဲ့စေအုပ်စုအတွက်ငလင်ဟာသူတို့ပြတ်သုံးခြင်းရဲ့နမိတ်အဖြစ်မတိစိတ်ကနေမှတ်ယူကြမှာဖြစ်ပါတယ်2023ခုနှစ်နှစ်ကုန်ပိုင်းလောက်မှာနေပြည်တော်ပြည်မနာမြို့နယ်တောင်ပေါ်ဒေသကဘိုးမတန်တောင်စခန်းကိုတော်လန်ရေးအဖွဲ့တိုက်ခိုက်နိုင်ခဲ့ပြီးအကြမ်းဖက်တပ်ဖွဲ့ဝင်50ထက်မနည်းတေဆုံးခဲ့ပါတယ်အလားတူနေပြည်တော်နားကလမ်းပိုင်းတွေမှာလည်း PDF တွေကျင်းလဲမှုတွေလှုပ်ဆောင်နိုင်ခဲ့ပါတယ်အထူးခြားဆုံးကတော့နေပြည်တော်စစ်ရုံးချုပ်နယ်လေသစခန်းတွေကို2024ခုနှစ်ဧပြီလမှာပြည်သူ့ကာကွယ်ရေးတပ်မတော်နဲ့ရှားထူးဝဒရုန်းနည်းပညာတပ်ဖွဲ့တွေကတိုက်ခိုက်နိုင်ခဲ့ပါတယ်။ဒီအချက်တွေဟာနေပြည်တော်လက်တကမ်းအကွာမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်အခြေစိုက်လှုပ်ရှားနိုင်နေပြီဆိုတာကိုပြသနေပါတယ်။တနင်္ဂနွေလုံးအတိုင်းအတာအနေနဲ့ကြည့်ရင်လည်းမြောက်ပိုင်းကချင်ဒေသမှာပြည်နယ်ဒုတိယမြို့တော်ဗမော်ကိုလက်လွတ်ရကနေချင်းမိနယ်မှာမြို့အများစုကိုလက်လွတ်ထားရပြီးရှမ်းမြောက်မှာတရုတ်ဂျောင်းဝင်မှုကြောင့်လာရှိုးမြို့ပေါ်ရက်ကွက်နည်းနည်းကိုသာစေအုပ်စုပြန်လည်ရရှိထားပါတယ်။စကိုင်းတိုင်းအတွင်းမှာလည်းမြို့ပြဒေသတွေကိုစေအုပ်စုကစိုးမိုးမထားနိုင်တော့ပါဘူး။ဒုတိယမြို့တော်မန္တလေးနားအထိတော်လန်ရေးအဖွဲ့တွေခိုင်မာအခြေစိုက်နိုင်ထားသလိုပဲခူးရိုးမဒေသမှာလည်းစခန်းသိမ်းတိုက်ပွဲတွေဆောင်ရွက်လာနိုင်ပါတယ်။မူလကစေအုပ်စုရဲ့တည်ငြိမ်တဲ့နောက်တန်းဒေသဖြစ်တဲ့ARI တိုင်းမှာလေတိုက်ပွဲကြီးတွေပေါ်ထွက်လာနေပြီဖြစ်ပါတယ်။ဒါဟာတနိုင်ငံလုံးအတိုင်းအတာစေအုပ်စုဟာစီရေးရနောက်တန်းကိုရောက်နေပြီဆိုတာကိုပြပါတယ်။အဲ့လိုတနိုင်ငံလုံးစီရေးအကြက်တဲနောက်မှာနေပြည်တော်ဒေသဟာလေစီရေးအကြက်တဲကိုရင်ဆိုင်လာရပါတယ်။ဖြစ်ပေါ်နေတဲ့တနိုင်ငံလုံးနဲ့နေပြည်တော်ပတ်ဝန်းကျင်စီရေးအကြက်တဲကိုစကိုင်းငလင်းကြောင့်ပုံမဆိုးဝါးသွားစေပါတယ်။နေပြည်တော်ကရုံသီးသီးဟာကြီးမားတဲ့ငလင်းတန်းခံလိုက်ရပြီ။အုတ်ချိုရေးပိုင်းဆိုင်ရာကြက်တဲမှုပါရင်ဆိုင်လိုက်ရပါတယ်မူလကလေးကတနိုင်ငံလုံးစေရေးအေးနိုင်မှုကြောင့်စေအုပ်စုရဲ့အုတ်ချိုစိုးမိုးနိုင်မှုဟာနိုင်ငံရဲ့ဒေသအများစုမှာရှိတော့ပါဘူးကြာရှိနေသေးတဲ့နေရာလေးတွေကိုအုတ်ချိုနိုင်ရေးအတွက်ကလည်းငလင်တန်းကြောင့်ပုံမခက်ခဲစေပြီးဖြစ်ပါတယ်စစ်တပ်အားထားရတဲ့လေကြောင်းနဲ့စစ်ရန်နေရာကြီးများရွှေ့ပြောင်းရေးထောက်ဖို့ရင်နှန်းများထွက်ခွာရေးရလဲငလင်ကြောင့်နှောင့်နှေးသွားပြီဖြစ်ပါတယ်။အခုလိုစည်ရေးအုတ်ချုပ်ရေးအကြက်ဆိုင်ပြီးစေအုပ်စုဟာအစိမ့်စိမ့်မှွာမှွာပြိုလဲနေချိန်မှာတနိုင်ငံလုံးမှာရှိတဲ့တိုင်းဒေသတော်လှန်ရေးအင်အားစုတွေမြေပြန့်တော်လှန်ရေးအင်အားစုတွေနဲ့ ပြည်သူ့ကာဝေးတပ်မတော်ပြည်သူ့ကာဝေးအဖွဲ့လက်တွဲညီညီပူးပေါင်းပြီးမင်းအောင်လှိုင်ကိုဖိအားပေးဖို့စစ်စင်ရေးတွေကြိုးပမ်းရမယ့်အချိန်ဖြစ်ပါတယ်။ PDF Insight ကစောင်းမောင်းကိုကျွန်တော်ရဲမှန်ရွတ်ဖတ်ပေးလိုက်တာဖြစ်ပါတယ်။အဆုံးထိနားဆင်ပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
ဗီဒီယိုညီကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီး The Guest ဒီဆိုထားတဲ့ We Must Win လို့အမည်ရတဲ့တော်လန်ရေးတေဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်။
ခွေးတွေကမင်းအောင်လာရဲ့ဘေးမြေရှိရှိတွေးလဲရှိရှိအပြစ်မဲ့ပြည်သူများခြေလဲရှိသည်မေးခဲ့ပြီးပြီးရှစ်ဆက်ရှစ်ဘာလို့ရှုံးလဲတွေးမိချက်တိုင်းပြီးဆိုပြီးကဘာမှတွင်ခဲ့ကြည့်ကြည့်ဘေးမြေရှိသည် UN US ကလည်းဂျာဇတန်နေပေးခဲ့ပြီးပြီးမမေ့တဲ့ဒီခီးလမ်းထွက်ယူနေတာမဟုတ်ဘူးမပြန်လာရင်ပန်မို့အတွက်ပန်းထွက်ခူးနေတာဘာသာရေးမားရေးတိုက်တယ်ခင်ဗျားတို့ရလဲထူးနေပါအာနာရီယူနေပါနဲ့လူငယ်တွေစုနေတာလဲလာကရဲ့ခင်းငယ်တွေမှောင်လိုက်တဲ့ဘေးရဝင်မဆုံးချင်းချင်းကြည့်လို့ခေါင်းလိုက်တဲ့စိတ်ရဲ့တွေး
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူဘီချင်းဘာသာနဲ့တပတ်တွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်ဒီမတူဘီ Time Lamp Clone ကိုဗိုက်ကတူကိုသစာပိတ်ဒီငွေစနေတလာငိုင်းအမနာကခုကုံထောင်းနီကုံခုလကငါမေဟာယရခတ်ဖီကာအုလ်ထန်းစနာတာအဒဟံကဘင်္ဂလာဟလအုံနီအပခန္နာ ချင်းခဘလ်ဟခါခပွေယာပယ်နမ်တင်းတဒင်းကလိုစစ်ကောင်စီပလိကပနေတာစီတဖခါလိုအဟင်းလာအတုတီလာအောထန်ရက်လုံးတဟေခါအတုစစ်ကောင်စီပလိကခွေဟေတာကုံထောင်းနေကုံကုလကုံငါမေနိခါနေနာတုကလုံးတီပယ်နမ်ဘန်လာအပွေအနာကတီတဒင်းအလိုဒေါငါတုကလုံးပယ်နမ်ခေခိုင်းနာတောင်ဟမ်လာစစ်ကောင်စီကုန်ဟွေယာဘီကဆိုင်ဘေးတဲ့ดันตัดละอมนี่ติละ CTF ฮักฮาโลอตึงซาอปะเนนาอะมะตุปีคอมมูนิตี้เดเวลลอปเมนต์ออร์แกไนเซชั่น MCDO USA ซุนนากุมเทงาซิบนาแอนนิเวอร์ซารีตาเอปริลนิกุลเนโรกเนนาอินเดียนาสเตทอินเดียนาโพลิสอะอาศัยอยู่ติละมิงละอมกุมเทงาซิบนาแอนนิเวอร์ซารีโปรแกรมอะลังเลฟาวเดชั่น USA งะเลงออร์แกไนเซชั่น USASangma Organization USA ne IMF Board of Director Sly Aungdwin ko Thum Vanti MCDO Director ne Secretary lo Ol Unna akhu hoi MCDO ka history kaung ne tu kai ti thui sai na akhu Tebung Mula Kumthani Kumkul Kumnga Kumthani Kumkul Kumsri Khuya Bi Biham MCDO Morkung Athai Khakho Tu Hu Apathum Naမြန်မာစတာစီဇန်2လဆက်လေလန်နာချင်းလန်နဲအဖရမ်ကျော်ဦးလိုဝနာအဒန်တီနန်နီလို first runner up နဲ့ချင်းလန်နဲဟွိပီလို second runner up အဒန်တီလာမင်းလုံးတဟေကမြန်မာစတာစီဇန်2 grand final ဟေတာကုံထောင်းနေကုံကူလ်ကုံငါအပရယ်နိရှာနေနာဆိုင်ဟမ်လာအတိမူဒီလึกလီထึกထောင်းတော့ငါကုံထောင်းနေကုံကူလ်ကုံငါမေနီကွန်ဟင်ခွေးနာဆာယူလာအုံးမြန်မာစတာလိုဝနာဖရိုင်တင်းထောင်းခတ်ဖတ်ရနာအပ်တင်းဂျယ်လီနေစကန်ရနာအပ်တင်းယခတ်ခေါ်ခိပအပေကူတလာမင်းလုံးအပဒီနာမတူပီခပွေလောင်ဝမ်ဝန်ဇာကာဆန်းနပခတာလင်မရိုတီဝါကာတူယူငါထလာတိဒึกတလာအောထာယက်လုံးအကဒึกဟေတာလောင်ဝမ်ဝန်ဇာကပါဘလ်ဒင်းနေနူစံတူတ်ကအစပါမန်ချီနန်အမင်းနတီအကုမ်ခေရက်ဟလိုဇံအိမ်ခွီခိုအာအဟမ်ဘိကတီအမနာပထုမ်အုံတီလာမင်းလောမ်ပုံအိမ်ဆခမ်လာလုံတိုအတီနုတီမော်တော်နဲ့လုံတိုခပွိခွီလာအသခန့်လီဝေငါတွိဝါလာပယာခက်နေဆေဒိုတီတွိလူမဝန်ဒီပုတ်မူလာတူဟီဒိုငတ်လက်တိဒึกတလာຢາກလောအနီဟတာအစမလန်ကလောရန်ကွန်းကမိဘမဲ့ကေဟာပခါရာအုံးတိစင်အင်းကైလောတကုမ်စင်အင်းပီတူဝေငါမခိုအာဟလိုဝန်တိမခိုအဖာနာထခတ်နေဟလိုပုန်တလာမင်းလောအဘနာထိုင်းရမ်ဘန်ကောက်ခပွေယာကုမ်ထောင်းနီကုမ်ကုလ်ကုမ်ငါမေနီကွာနေနာဆိုင်ဝမ်ချမ်ပီယံရှစ်ထက်လືလန်နာပေယာထိုင်းဖိုက်တာဂျူနီယံဖက်တက်စ်နဲထက်အခွေတီတာနာအဒန်တလာမင်းလုံးတဟေကပွိဟေတာဝမ်ချမ်ပီယံရှစ်ပါဘရိုနီကာဟမ်လာထက်လືလန်နာပွိနီနလာအုံးတီဝမ်ချမ်ပီယံရှစ်လမဆစ်ပေယာချီလီဖိုက်တာဖရန်စစ်ကာဗီကာနဲထက်ခွေတီအမတ်နဲဆုံလုံးဗရနီကာတာတဟေကပွေအသာတော့ငါဘောနပ်စ်လာထိုင်းဘတ်တင်းထုံလက်ချောအဒန်းတလာမင်းလောမ
်ရေဒီယိုဒုံလုံးဟာနှစ်သွင်းကငိုင်းခက်တာကိုလ်ခူကာတီရက်တကွမ်ဇော်နိခတ်မင်းဇာန်ခနက်ပရဲလေမီနီဆောင်ထမတ်16 meter 17.79 mika hat dong lo ko na tu na thai zeng de mu tu bi tham ol thang kana tu dai so wa zal la omai na ka khu sa be de mu se
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေတာပို့တာလာပါရဲ့ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်